Digani Jimagere Japja Yuka Boye Achini Gu Jime Suyi Leshi Anaya Badi and Nani and Town Sema Jimbame Yuka Boedre Pian Tongta Puluni Bilu Nangayke Katia Tongta Bare and Nani Hana Tausanga Tri Yuka Boerunga Me Piatan and Nangebi Melu Did the Kau Japja Maro the Chu Mesana Nemirima Me Yi Dre Ato Kwahajadine Shoni de the Bodria Bare Now Soya Achini Guru of Yu Dina Mami Kap Yo Pyapi Washi.
ဒီကနေ့နိုဝင်ဘာ3ရက်စနေနေ့မနက်ပိုင်းကစလို့လစ်လက်မဲဆန္ဒနဲ့27ရက်မှာကျင်းပခဲ့တဲ့ကြားပြတ်ရွေးကောက်ပွဲကတော့ကျင်းပပြည်စည်းသွားပါပြီ။ကော်မရှင်ဘက်ကတော့အတိအကျဘယ်သူနိုင်နေဆိုတာမထုတ်ပြန်နိုင်သေးပါဘူး။ဒီပြင်အချို့ပြည်နယ်တွေမှာလမ်းပန်းဆက်သွယ်ရေးအရာမဲရေးတက်မှုကမနက်ဖြန်မှသာအပြီးတက်နိုင်မယ်လို့သက်ဆိုင်ရာပြည်နယ်ကော်မရှင်တွေကဆိုပါတယ်။ချင်းပြည်နယ်ရွ သက်တမိုင်အဝေးဆုံးမဲရုံပေါ့နော်။အော်ဒီမှာမတူပြီမှာဆိုလို့ရှိရင်58မိုင်အဝေးဆုံးမဲရုံရှိတော့အဲသူတို့တွေကလည်းစိုက်ကြယ်နဲ့လာရတာရှိတယ်။လမ်းမကောင်းတဲ့နေရာဆိုလမ်းလျှောက်ပြီးတော့လာရတာဆက်လို့ပြီးတော့သူတို့ခံနေကြတယ်။မှန်တာတော့ကျွန်တော်တို့အားလုံးအဆုံပေါ့နော်။လက်ကျန်လက်ကျန်ပြီးနိုင်ပါပြီ။
လက်တလောစောင့်ကြည့်လေးလာသူအချို့အဆိုရရန်ကုန်တိုင်းဒေသကြီးစိတ်ကမ်းမြို့နယ်မှာဆိုရင်ကြန့်ခိုင်ရေးပါတီကလက်ရှိအာဏာရပါတီကကိုယ်စားလှယ်လောင်းကိုမဲအရေးအတွက်တရားကြောနဲ့အသာစီးရနေတယ်လို့ဆိုပါတယ်။တာမွေမြို့နယ်မှာတော့ NLD ပါတီဘက်ကကိုယ်စားလှယ်လောင်းကမဲအရေးအတွက်အသာနဲ့အနိုင်ရနေပါတယ်။ချင်းပြည်နယ်မှာတော့ချင်းအမျိုးသားဒီမိုကရက်တစ်ပါတီကမဲအသာနဲ့ဦးဆောင်နေပါတယ်။ရခိုင်ပြည်နယ်ရေသိမ်းတောင်မှာတော့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးမောင်သားဖြစ်သူတတိပုဂ္ဂလကိုယ်စားလှယ်ဖြစ်ဝင်ရောက်ရှင်ပြိုင်တဲ့ဦးတင်မောင်ဝင်းကမဲယုံထောက်ဝက်ကျော်မှာမဲအသာစီးရထားတယ်လို့ဆိုပါတယ်။တိုင်းရင်းသားဒေသတွေမှာသက်ဆိုင်ရာတိုင်းရင်းသားပါတီတွေဘက်ကအသာစီးရနေတယ်လို့စောင့်ကြည့်လေ့လာသူတွေကတော့ဆိုထားပါတယ်။ရခိုင်မျိုးသားပါတီကပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကလက်ရှိမဲရေတွက်မှုအခြေအနေအရအနိုင်ရှုံးတဲ့ပတ်သက်လို့အခုလို VOA ကိုပြောပြတာပါ။
ဒီနော်နော်စတော့ဒီတတိပုဂ္ဂလဥတီမှဝင်ရတော့နိုင်ပါတယ်သူကတော့တော်တော်များများတော့နိုင်ပါတယ်ဒါပေမဲ့ဟိုအတီးအချာတော့ဟိုဟာပေါ့အကုန်လုံးကျော်ပေါင်းကဟိုဟာပေါ့မေးရုံက80ကျော်ရှိရပေါ့နော်ဟော48အုပ်စု80ကျော်ချီတဲ့အထက်မှာအားလုံးကိုတော့တီးကြမတီးရသေးပါဘူးဒါပေမဲ့သူကျော်တိုင်းတော်တိုင်းမှာတော့သူအပြည့်အစုံနိုင်ငံကိုတွေ့ရပါတယ်
ဒီရေကောက်ပွဲဟာ2020အထွေထွေရေကောက်ပွဲအတွက်လူမှုသဘောထားတွေကိုကြိုတင်ခန့်မှန်းနိုင်မဲ့ရေကောက်ပွဲအဖြစ်သုံးသပ်တာတွေရှိတယ်လို့ပြည်내တွေမှာတော့ဒေသခံတိုင်းရင်းသားပါတီတွေကအနိုင်ရမယ်လို့ခန့်မှန်းပြောဆိုတာတွေရေကောက်ပွဲမတိုင်ခင်တည်းကရှိခဲ့ပါတယ်2015တုန်းကမဲရီအတွက်အသာနဲ့နိုင်ခဲ့တဲ့လက်ရှိအာဏာရပါတီဟာဒီရေကောက်ပွဲမှာအနိုင်ရဖို့ခက်ခက်ခဲခဲရှင်ပြန်ရလာတွေရှိတဲ့အပြင်အချို့နေရာတွေမှာမဲရီအတွက်တော်တော်ကွာဟချက်နဲ့ရှုံးတာတွေရှိလာတာကြောင့်လာမယ့်ရွေးကောက်ပွဲအတွက်ပြန်လည်သုံးသပ်သင့်ပြီလို့နိုင်ငံရေးလေလာသုံးသပ်သူတွေကဆိုပါတယ်။နိုင်ငံရေးလေလာသုံးသပ်သူဦးမင်းခင်ကလက်ရှိပြိုင်ဆိုင်မှုအခြေအနေနဲ့ပတ်သက်လို့
ဒီတော့2015ရွေးကောက်ပွဲမှာအချင်းကြီးသူရဲ့ရှင်ပြချက်အရဟလာဟိုအဲ့ဒီလိုပဲအဓိကဒီကြောင်းသွားဖို့အတွက်လဲပြီးသွားရင်ဟာဘူးပြန်ပြီးတော့ရင်းရင်လာတယ်ပေါ့နော်။ဟိုအရင်ချင်းတွေအရင်ချင်းတွေလူလူခဲ့တဲ့နယ်လေးအတော့ဆက်သွားနေအောင်ဆက်လာဖြစ်လာတဲ့ချင်းချင်းတွေကျွန်တော်လာမယ်ဘူးရောလာမယ်ဒီကောက်ကိုရောဟိုရှိပါမလားဆိုပြီးတော့ပေါ်နေတယ်ဆိုတော့ခေါင်းလောင်းကတော့အရင်လေးပြီးခဲ့တဲ့ကြာစီမှလည်းထိုးခဲ့တယ်အခုကြာစီမှလည်းခေါင်းလောင်းတော့ဆက်ထိုးနေတယ
်စောင့်ကြည့်လေးလာသူတွေရဲ့အဆိုအရမဲပေးသူအရေးအတွက်ဟာပြီးခဲ့တဲ့ကြာပြတ်ရေကောက်ပွဲထက်ယုံနေလာတယ်လို့လည်းဆိုကြပါတယ်2019ကြားပြတ်ရွေးကောက်ပွဲနဲ့ဒီကနေ့ကျင်းပတဲ့ကြားပြတ်ရွေးကောက်ပွဲတို့မှာသက်ဆိုင်ရာရွေးကောက်ပွဲကော်မရှင်ရဲ့လုပ်ငန်းလှုပ်ဆောင်မှုဘိုင်းနဲ့ပတ်သက်လို့ Pace အဖွဲ့ကအမှုဆောင်ဒါရိုက်တာဆိုင်ရဲကျော်စွာမြင့်က
စီမံခန့်ခွဲမှုနဲ့ပတ်သက်လို့မဲယုံမှုတွေရဲ့ပုံမှန်တင်ဒန်းပြရတဲ့ပတ်သက်တော့ဒီချက်ပို့ပြီးတော့မှဟိုစနစ်တကျပို့လုပ်ဖို့လိုမယ်ဒါပေမဲ့မဲယုံတည်နေရရွေးချယ်မှုနဲ့ပတ်သက်လို့လည်းကျွန်တော်တို့ဒါကော်မရှင်နဲ့တိကျစဉ်းစားဖို့လိုတယ်2020အတွက်လူရောစီအရစီမံခန့်ခွဲမှုနဲ့ပတ်သက်လို့ရှိရင်ကော်မရှင်နေနဲ့ဒီချက်ပိုကောင်းအောင်လုပ်ဖို့လိုမယ်လို့အကြံပြင်းတော့ကျွန်တော်တို့ပြောလို့ရမယ
်ဒီကနေ့ကျင်းပခဲ့တဲ့ဂျာပြတ်ရွေးကောက်တင်မြှောက်တဲ့လစ်လက်မဲဆန္ဒနဲ့73နေရအတွက်ကိုယ်စားလှယ်လောင်း69ဦးကဝင်ရောက်ရှင်ပြိုင်ခဲ့တာဖြစ်ပါတယ်ရှင်